အနာသိမ့်ထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့တက္ကသိုလ်ရဲ့ဆေးရုံတွေမှာဝင်ရောက်စီးနှင်းစခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုတ္တမအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထွေထွေသဘေးကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရပ်ဆန့်အောင်ကြိုးစားတဲ့အနေနဲ့တနိုင်ငံလုံးအလုတ်မဆင်းအလုတ်ရလှုပ်ရှားမှုလှုပ်ဆောင်ကြဖို့မြန်မာနိုင်ငံကအလုတ္တမတပ်မကနဲ့အဖွဲ့အစည်းပေါင်း၈၈ခုကကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။စီးပွားရေးလုပ်ငန်းဆောင်တာတွေပုံမှန်လုပ်ပြီးအထွေထွေအလုတ်ရလှုပ်ရှားမှုလုပ်ဖို့ကြံ့ကြာနေမယ်ဆိုရင်အာဏာကိုချုပ်ကင်ထားတဲ့စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်ပြီးအခုအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ်အချိန်ဖြစ်တဲ့အတွက်အလုတ်ရလှုပ်ရှားမှုလုပ်ဖို့ပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံထဲချုပ်လုပ်ငန်းအလုတ္တမတပ်မကဥက္ကဋ္ဌမမိုးစန္ဒာမြင့်ကတော့အလုတ္တမအများစုပါဝင်ပူးပေါင်းလာမယ်လို့သူယုံကြည်ကြောင်းနဲ့စစ်အာဏာရှင်ပြုတ်ကြတဲ့အထိဒီအထွေထွေတပိတ်ကိုဆက်လုသွားဖို့တိုက်တွန်းထားပါတယ်။အခုလိုမြန်မာအလုတ္တမအဖွဲ့အစည်းတွေကအထွေထွေတပိတ်မှောက်ဖို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့သဘောထားသိရဖို့ဆက်သွယ်ပေးမယ်။ဖုန်းလက်ခံဖြစ်ကြတာမရှိကြောင်း Reuters သတင်းမှာဖော်ပြပါတယ်။